ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးညှိနှိုင်းအဖွဲ့ NCC တီတို့ရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲရဲ့ခုနှစ်ရက်မြောက်နေ့မှာ NCA ခေါ်တနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်စရုတ်တမူချမ်းကိုသဘောတူညီချက်ရခဲ့ကြပါတယ်ဒီကနေ့မှာတော့သဘောတူညီထားတဲ့စာချုပ်မူချမ်းကိုနှစ်ဖက်ခေါင်းဆောင်၅ဦးစီကနိုင်ငံတော်သမ္မတရှေ့မောက်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်စာချုပ်မူကြံသဘောတူညီချက်လက်မှတ်ရေးထိုးပွဲအခမ်းအနားမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကအခုလိုပြောပါတယ်။ကျွန
်တော်ပြည်သူ့အစိုးရကတော်တော်ကြီးလက်မှတ်ရေးထိုးနိုင်မှုအဓိကကိုဆောင်ရွက်ပေးမှာ။ဒီကရာကျွန်တော်ဒီအစိုးရလက်မှတ်ရေးထိုးကိုကျွန်တော်ပြည်သူ့အောက်ဆောင်ရွက်သွားနိုင်မှုပြောပြမယ်။အဲ့ဒါဒီအစိုးရကျွန်တော်တို့လက်မှတ်ရေးထိုးပြရမယ်။ကျွန်တော်ဖြည့်ဆက်သွားမှာပေါ်လာတဲ့အကြောင်း
Political dialogue ကိုနိုင်ငံရေးဆွေးနွေးပွဲကိုအချိန်များစွာယူပြီးဆွေးနွေးရမှာဖြစ်ကြောင်းနဲ့ဆွေးနွေးနေတဲ့ကြာကာလအတွင်းကြုံတွေ့ရတဲ့အခက်အခဲတွေ၊ပြဿနာတွေ၊စိန်ခေါ်မှုတွေကိုအခုလိုမျက်နှာစုံကြီးညှိနှိုင်းဆွေးနွေးအပြေရှားသွားကြမယ်လို့လည်းဦးသိန်းစိန်ကထည့်သွင်းပြောဆိုခဲ့ပါတယ်လက်ရှိတနင်္ဂနွေလုံးအပြစ်ခတ်ရစေးရေးဆောင်ရွက်ချက်တွေဟာတိုင်းသာစီလုံးညီညွတ်ရေးအတွက်တန်ဖိုးမဖြတ်နိုင်တဲ့အောင်မြင်မှုတနည်းအားဖြင့်ဒုတိယပင်လုံရဲ့အောင်ပွဲဖြစ်တယ်လို့လည်းနိုင်ငံတော်သမ္မတကပြောဆိုပါတယ် NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်သာကတော့တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးအတွက်လုံဆောင်စရာတွေများစွာကြာရှိနေသေးကြောင်းပြောပါတယ်
တစ်ဖက်ကလည်းတနင်္ဂနွေလုံးအပြစ်ခတ်ရစေးရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ဖို့အတွက်ဒေသကျုံးမှာဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုများကိုရပ်တန့်မှုနဲ့နိုင်ငံရေးရသစ်တုံပြည့်ရှင်းမှုသဘောတူညီမှုရအောင်ကျူပါလို့တော်ဖို့လိုပါတယ်နိုင်ငံလုံးပြစ်ခတ်ရစေးရေးပြည်ပြေဖို့လက်နက်ကိုင်တော်ရင်းအဖွဲ့အားလုံးကအထူးတကားပါဝင်လက်မှတ်ရေးဖို့လိုပါတယ်ဒီအတွက်နဲ့ညှိနှိုင်းလို့တော်တော်များစွာလိုပါတယ်
တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ်စရုတ်တမူချမ်းကိုအတီးပြုတ်လက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့တမ်ရော်ရဲ့ငြိမ်းချမ်းရေးဆိုင်ရာအခြေခံမူ6ချိန်နဲ့ပတ်သက်ပြီးပြက်ပြက်သားသားဆွေးနွေးနိုင်တာတော့မရှိပါဘူးဒီမူ6ရက်နဲ့ပတ်သက်ပြီးတမ်ရော်ကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးမြင့်စိုးကအခုလိုပြောပါတယ်တမ်ရော်ရ
ဲ့အဲ့ဒါတမ်ရော်ရဲ့ပုံစံနဲ့တော်တာရည်ရည်ချက်6ချက်ကိုအဲ့ဒါလိုက်နာမယ်ဆိုတော့သာကငြိမ်းချမ်းရေးရတယ်လို့ဆိုတာဆိုတော့ဆုတ်ချတာ
တမ်ရော်ရဲ့ငြိမ်းချမ်းရေးမူ6ချက်ဟာနိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုတိတိကျကျလိုက်နာဖို့နဲ့ဒုတာဝန်အရေးသုံးပါနဲ့ဒီမိုကရေစီကျင့်စဉ်အရ2008ခုနှစ်ဖွဲ့စည်းပုံအရလိုက်ပါဆောင်ရွက်ဖို့ဆိုတဲ့အချက်တွေနဲ့ပတ်သက်ပြီးသဘောထားအမြင်ကိုနိုင်ဟန်တာကအခုလိုပြောပါတယ
်ဒီအစီအစဉ်ကမပါဘူးအဲ့ဒါကိုလက်ဆိုင်သားတွေကလက်ခံလာတာမရှိပါဘူး
လက်ရှိသဘောတူညီချက်ရရှိထားတဲ့စာချုပ်မူကြမ်းပါအချက်တွေကိုနိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်တို့ပါဝင်ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီ UPCC ရဲ့အတည်ပြုချက်ရယူရမှာဖြစ်တယ်လို့ NCCT ခေါ်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကလည်းဒီစာချုပ်မူကြမ်းကိုတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပပြီးခေါင်းဆောင်တွေရဲ့သဘောတူညီချက်ကိုထပ်မံရယူရမှာဖြစ်ပါတယ်ဒီလိုအတည်ပြုချက်ရယူပြီးတဲ့နောက်မှာတနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်ကိုအပြီးသတ်လက်မှတ်ရေးထိုးနိုင်ကြမှာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲ NCCT မှာမပါဝင်တဲ့ဝမိုင်းလာရှမ်းပြည်တမ်ရော်တောင်ပိုင်းနာကစတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းတနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်မှာပါဝင်ဖို့ညှိနှိုင်းသွားဖို့ရှိနေပါတယ်။ရှမ်းပြည်တမ်ရော်တောင်ပိုင်းလိုလူသိများတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကတော့လက်ရှိဆွေးနွေးတာတွေကိုဗဟိုကိုပြန်လည်တင်ပြပြီးမှဆုံးဖြတ်မှာဖြစ်ကြောင်းပြောပါတယ်
ဒီကိစ္စတွေကိုကျွန်တော်တို့ဗဟိုမှာထပ်မှပြီးတော့ညှိနှိုင်းဖို့လိုအပ်ပါတယ်အဲကျွန်တော်တို့ရဲ့နိုင်ရည်မူတွေနဲ့ဆန့်ကျင်ဘက်သုံးတရားမရှိဘူးဆိုရင်တော့ဒီအားလုံးနဲ့အတူဒီ NCA မှာလက်မှတ်ထိုးဖို့ကျွန်တော်တို့စဉ်းစားသွားကြပါလိမ့်မယ်လို့အဲ့လိုအမြင်ရှိပါတယ်
အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာနိုင်ငံတော်သမ္မတဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရတက်လာပြီးတဲ့နောက်2012ခုနှစ်နှစ်ကုန်ပိုင်းမှာငြိမ်းချမ်းရေးဆွေးနွေးခဲ့ရာက2013ခုနှစ်နိုဝင်ဘာလမှာ UPWC နဲ့ NCCT တို့စတင်ဆွေးနွေးခဲ့ပါတယ် UPWC နဲ့ NCCT တို့အကြားမှာပြည်တွင်းပြည်ပမှာအလွတ်သဘော22ကြိမ်နဲ့တရားဝင်9ကြိမ်ဆွေးနွေးပြီးတဲ့နောက်ဆုံးမူချမ်းကိုအတည်ပြုခဲ့တာဖြစ်ပါတယ် Dilu, Pika Jesse, Sajo Mujan, Sunun, the chain demaro, Kachin Pinene, Shabine, Dunrima, Taiwari, Selep Chipwani, Zepipade.